ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းရင်းနှီးမြှုပ်နှံမှုမှာရခိုင်ပြည်နယ်အတွက်အချိုးကျခွဲဝေပေးဖို့အစိုးရပြုချက်ကိုအစိုးရတဲ့လက်ထက်မှာရရှိလာနိုင်ဖို့ရခိုင်နိုင်ငံရေးအတိုင်းဝိုင်းကမျှော်လင့်နေကြပါတယ်။ပြည်နယ်အတွက်အရေးကြီးတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေထဲမှာထဲထဲဝင်ဝင်ပါဝင်ခွင့်မရပေမဲ့ပြည်နယ်တွင်းအလုတ်ကိုင်းအခွင့်အလမ်းတွေတိုးပွားလာပြီးဒေသဖွံ့ဖြိုးတိုးတက်ရေးမျှော်လင့်ချက်နဲ့စီးပွားရေးစီမံကိန်းတွေကိုကြိုဆိုတဲ့အကြောင်းကိုလည်းပြောဆိုခဲ့ကြပါတယ်။မတ်တင်ကြီးထိုက်ကစုစည်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ရင်းကကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထဲပေါ်ဖို့အတွက်တရုတ်နိုင်ငံပိုင် CITIC Group Corporation ဦးဆောင်တဲ့လုပ်ငန်းစုကတင်တာအောင်မြင်ခဲ့တဲ့အပေါ်ရခိုင်အမျိုးသားပါတီကအကျိုးဆိုပါတယ်။ရခိုင်ပြည်နယ်အတွက်အရေးပါတဲ့ကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးမှာရခိုင်ပြည်သူတွေပါဝင်ဆုံးဖြတ်ခွင့်မရပေမဲ့ရခိုင်ဒေသဖွံ့ဖြိုးရေးအတွက်မျှော်လင့်ပြီးဖွံ့ဖြိုးရေးလုပ်ငန်းတွေကိုကြိုဆိုပါတယ်လို့ရခိုင်အမျိုးသားပါတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ်။
ကျွန်တော်တို့ကပြည်ထောင်စုအတွင်းမှာဒီထိုင်နေကြတဲ့ဒီမျိုးတစ်မျိုးပြည်ပြည်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပြည်ထောင်စုခိုင်မြဲမှုနဲ့ခိုင်ပြည်သူတို့ရဲ့ငန့်လင့်နေတဲ့ကြီးပွားရေးဖွံ့ဖြိုးတိုးတက်လာစီလိုမှုလူငယ်တွေအတွက်နဲ့ပတ်သက်တဲ့job creation တွေအားလုံးကိုကျွန်တော်တို့လိုလားတာမို့လို့ကျွန်တော်တို့ကတော့စီမံကိန်းကြီးတွေစက်ရုံကြီးတွေစက်တန်းကြီးတွေနဲ့ကျွန်တော်တို့ဒေသမှာဖွံ့ဖြိုးလာမယ်ဆိုရင်ကြိုးဆိုပါတယ်။အဲ့ဒီအခွင့်အရေးတွေကိုရဖို့လေကျွန်တော်တို့လုပ်နေပါတယ်။ဒီခိုင်ပြည်နယ်ရဲ့အမတန်အရေးကြီးတဲ့စံတားဧရိယာမှာရှိတဲ့ကြောက်ဖြူရဲ့စကန်းကိုနိုင်ငံရဲ့ကြီးမားတဲ့စီမံကိန်းတစ်ခုဖြစ်နိုင်ငံကြားကုမ္ပဏီကြီးတို့နဲ့အကောင့်ထဲပို့တဲ့အခါမှာရခိုင်ပြည်သူလူထုအတွက်ရခိုင်နှုန်းတစ်ခုကတော့ဖြင့်ရင်းနှီးနှုန်းနှံမှုမှာပါစေရှင်ပါအဲ့ဒါကြောင့်လေဒီလိုဝါမှာရှိရခိုင်နှုန်းကိုနိုင်ငံတို့အစိုးရကရင်းနှီးနှုန်းနှံပါတယ်စကန်းနဲ့ပတ်သက်တဲ့မြေကြီးတန်ဖိုးတွေနဲ့900ခိုင်နှုန်းရင်းနှီးနှုန်းနှံစရာမလိုဘဲနဲ့ရတယ်လို့ပြရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကပြီးခဲ့တဲ့သက်တူမှာလည်းကျွန်တော်တို့ကတင်ပြပါတယ်နိုင်ငံတို့အစိုးရဘက်ကရှေးရခိုင်နှုန်းနော်တရားရခိုင်နှုန်းထဲမှာရှေးရခိုင်နှုန်းရင်းနှီးနှုန်းနှံကြုံရှိခဲ့လို့ရှိရင်900ခိုင်နှုန်းကိုပြည်တော်စုအစိုးရကယူသွားပါပြန်တဲ့900ခိုင်နှုန်းကိုရခိုင်ပြည်သူလူထုရဲ့ကျန်းမာရေးပညာရေးလမ်းပန်းဆက်သွယ်ရေးကဏ္ဍတွေမှာအသုံးပြုနိုင်အောင်ကျွန်တော်တို့900ခိုင်နှုန်းရင်းနှီးနှုန်းနှံကိုပြည်သူလူထုကိုစာပေးပါလို့ကျွန်တော်တို့တင်ပြခဲ့တာရှိပါတယ်
နောက်ထပ်လာမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်မဲ့အစိုးရတက်လက်ထက်မှာကြောက်ဖြူအထူးစီးပွားရေးဆောင်ရင်းနှီးမြှုပ်နှံမှုတွေကရခိုင်ပြည်နယ်အစိုးရကအချိုးကျအကျိုးခံစားခွင့်ရဖို့မျှော်လင့်တယ်လို့လည်းဒေါက်တာအီမောင်ကပြောပါတယ်
။ဖြစ်လာနိုင်တဲ့လာလာတော့ရှိပါတယ်။ဒါကတော့ကျွန်တော်တို့နော်ဒီစီမံကိန်းတစ်ခုလုံးကိုကောင်တီဖိုးရမယ်တာဝန်ပြီး2016နော်ဧပြီလမှာပို့ထောင်းမယ်ပြည်ထောင်စုအစိုးရပို့မှာပဲမြည်ပြီးပါတယ်။အဲ့ဒီကာလမှာခုနကရင်းနှီးမြှုပ်နှံမှုအရှိုးတော့ရခိုင်နှုန်းဥမာ85 85 80 30အဲ့ဒါမျိုးပေါ့နော်ဒါနိုင်ငံသားကုမ္ပဏီတွေက80ဆိုရင်ပြည်ထောင်စုက30ရခိုင်နှုန်းပြည်ထောင်စုဆိုပြီးမှနိုင်ငံသားကုမ္ပဏီပါဝင်ဖို့လေဒါဆိုရစသဖြင့်ဒီရင်းနှီးနှုန်းနှံမှု ratio နဲ့ပတ်သက်တဲ့အခါမှာကျွန်တော်တို့ပြန်ပြီးဆွေးနွေးဖို့ရှိတယ်လို့ကျွန်တော်တို့နားလည်ပါတယ်အဲ့ဒီတော့ဒီ business model နဲ့ပတ်သက်တဲ့ကဏ္ဍ accounting ဖိုးတဲ့ကဏ္ဍမှာတော့ဖြစ်နေလာမည့်အစိုးရရဲ့လုပ်ပိုင်ခွင့်ပေါင်းတင်မှာရှိတာမို့လို့အဲ့ဒီကာလမှာပို့ထားမဲ့အစိုးရရဲ့လုပ်ရေးကံရင်ပြည်သူလူထုပေါ်မှာထားအပ်တဲ့စေတနာကြီးကြီးရောက်ဒါဆောင်ရွက်ခဲ့လို့ရှိရင်ကျွန်တော်တို့အကျိုးခံစားခွင့်ရမှာဖြစ်ပါတယ်
။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကြောင့်မြေသိမ်းရာသိမ်းမှုတွေမှာလည်းစီမံကိန်းအတွက်အ ਨੇ ဆုံးလိုအပ်တဲ့မြေဧရိယာကိုမူလပိုင်ရှင်တွေနဲ့ညှိနှိုင်းထားတဲ့ဈေးနှုန်းနဲ့ရယူမယ်လို့သိရှိထားတဲ့အကြောင်းလဲဒေါက်တာအီမောင်ကပြောပါတယ်။ကြောက်ဖြူထူးစီးပွားရေးဆောင်ဧရိယာကို4289ဧကအသုံးပြုဖို့ဒီလကုန်ပိုင်းမှာတက်တန်းကုန်မဲ့ပြည်ထောင်စုလွှတ်တော်ကပြီးခဲ့တဲ့လကုန်ပိုင်းကအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒီဇမလ30ရက်နေ့မှာတော့ကြောက်ဖြူထူးစီးပွားရေးဆောင်စီမံကိန်းကိုတရုတ်အစိုးရပိုင်း CITIC Group Corporation ဦးဆောင်တဲ့လုပ်ငန်းစုကတင်တာအောင်မြင်တဲ့အကြောင်းကြေညာခဲ့ပါတယ်။အခုတင်တာအောင်မြင်တဲ့လုပ်ငန်းစုထဲမှာတော့ထိုင်းနိုင်ငံက CP Group ပါဝင်ပြီးကျန်တဲ့တရုတ်ကုမ္ပဏီ၅ခုတို့ကတော့ China Harbor Engineering, China Merchant Holding International, TETA Investment Holding, Yunnan Construction Engineering Group နဲ့ CITIC တို့ဖြစ်ကြပါတယ်ရှင်။